ပါကစ္စတန်နိုင်ငံမှာရွေးကောက်ပွဲမဲရီတွဲမှုတွေဒီကနေ့ပြစီခဲ့ပြီးအချင်းချခံရတဲ့ဝန်ကြီးချုပ်အင်မရခန်ရဲ့မဟာမိတ်တွေကလွတ်တော်ကိုယ်စားနေရအများပြားအနိုင်ရပေမဲ့အစိုးရဖွဲ့နိုင်လောက်တဲ့အထိအများစုတော့မရခဲ့ပါဘူး။အလွတ်တော်ကိုယ်စားလေ266နေရာအတွက်ရှင်ပြန်ရမှာဝန်ကြီးချုပ်ဟောင်းရဲ့ PTI ပါတီကအဆိုပြုခဲ့သူအများစုပါဝင်တဲ့တတိပုဂ္ဂလကိုယ်စားလေ101နေရာအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့အချက်အလက်တွေမှာတွေ့ရပါတယ်။ဒုတိယအများဆုံးအနိုင်ရခဲ့တာကတော့နောက်ထပ်ဝန်ကြီးချုပ်ဟောင်းဖြစ်တဲ့နဝရှာရီဦးဆောင်တဲ့ PMLN ပါတီဖြစ်ပါတယ်။နိုင်ငံရေးပါတီတစ်ခုအနေနဲ့အများဆုံးအဖြစ်85နေရာအနိုင်ရသွားတာပါ။နိုင်ငံခြားရေးဝန်ကြီးဟောင်းဘိုင်လာဝါပူတိုဇာရာရီဦးဆောင်တဲ့ပြည်ထောင်လုံးပါတီကတော့54နေရာနဲ့တတိယအများဆုံးအနိုင်ရပါတယ်။လူကြီး243သန်းရှိတဲ့ပါကစ္စတန်မှာပြီးခဲ့တဲ့ကြာသပတေးနေ့ရွေးကောက်ပွဲကျင်းပပြီး3ရက်ကြာမှာကော်မရှင်ကမဲရက်လက်ကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။